မင်းတပ်မျိုးကထွက်ပြေးလာရတဲ့စစ်ဘေးဒုက္ခသည်တွေစီပေးပို့တဲ့ရိတ်ခါလမ်းကြောင်းကိုအာဏာပိုင်တွေကပိတ်ဆို့သိမ်းဆီးနေတာကြောင့်တောတောင်တွေထဲခိုလုံနေရတဲ့ဒုက္ခသည်တွေအတွက်တောက်ရည်တန်းနဲ့အရေးပေါ်အကူအညီတွေရောက်ဖို့အခက်အခဲဖြစ်နေပါတယ်။ဒီအခက်အခဲတွေကိုကြော်လွှားပြီးအရေးပေါ်စားနပ်ရိတ်ခါမိုးကာရီပေးပို့နိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့ကယ်ဆယ်ရေးအဖွဲ့တချို့နဲ့ဒုက္ခသည်တွေကတောင်းဆိုနေကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါရှင
်မင်းတပ်မျိုးမှာစစ်ကောင်စီတပ်တွေကလူညုံရေးတိုးချပြီးနိုင်မြေစိုးမိုးရေးလှုပ်ဆောင်လာတာကြောင့်ဒေသခံတွေဟာနှိစက်ရအရက်လေးမျက်နှာကကြေးရွာတွေစီစေဘေးရှောင်နေကြရတာပါစစ်ရှောင်နေတဲ့ကလူအ ਨੇ စုကသာအနီးဝန်းကျင်ကြေးရွာတွေကလက်ခံပြုစုနိုင်ပေမဲ့အများစုကတော့တောတောင်နေတဲ့ရွက်ပြင်ထိုးပြီးဖြစ်တယ်လို့ပုံခုနေရပါတယ်ဒီကြားရဲအစားနဲ့ရိတ်ခါတည်ယူတဲ့မင်းနှမ်းမြို့မြောက်ဖက်မြို့အဝင်လမ်းစုံလမ်းကွာကိုစစ်တပ်ကပိတ်ဆို့ထားတာကြောင့်အရေးပေါ်အကူအညီတွေပို့ပြီးလိုအပ်လာနေတယ်လို့မင်းတပ်ကစစ်ဘေးရှောင်ကိုဂျိုးဆက်မန်းကပြောပါတယ
်အခုဒီမင်းတပ်ရဲ့မြောက်ဖက်ချမ်းပေါ်တော့အဲ့မှာကတော့အဝင်လမ်းကိုလည်းပိတ်ထားတာရှိတယ်ပြီးခါကျမှလမ်းစုံဖြတ်တဲ့နေရာပေါ်တော့ကျွန်တော်ဆိုရင်ဒီလမ်းစုံမဖြတ်ရင်ဘယ်နေရာမှာတော်လို့မရဘူးပေါ့လမ်းစုံကိုကျွန်တော်ရိတ်ခါလမ်းကြောင်းမှာတန်ဆွဲထားတာရှိတယ်ကျေကတဲ့ကိုလမ်းကြောင်းတွေပြက်နေတော့ကျွန်တော်တို့အဲ့ရတယ်အခက်အခဲရှိတယ်ဗျ။အခက်အခဲကတော့အစားတောက်ရှိမယ်။နေစရာလိုအပ်မယ်။အဆေးဝါးကတော့လိုအပ်တယ်ဖန်တယ်ဒါပေမဲ့အဲ့ထက်ကအနှွေးထည်တွေလိုအပ်တယ်။အခုဒီမှာကရာသီဥတုကမိုးတောက်လျှောက်ရနေတော့လေ။အနှွေးထည်ကမှမိုးကလိုမျိုးနဲ့ပေါ့နော်။အဲ့ဟာမျိုးတွေပြေးနိုင်ရဲ့အဆင်ပြေတယ်။ပြီးတော့အကျွန်တော်တို့ကပြေးလွှားနေရတဲ့အတွက်ကြောင့်ဒီရေဟောတော့ရေကိုကြတော့ကြိုချက်ပြီးတော့တောက်ဖို့အချိန်လည်းမရှိဘူးဒီတိုင်းပဲတောက်ကြတာဆိုတော့ဒီဘိုးတွင်းမှာဝင်းချောဘွေးပြက်တွေဖြစ်လာနိုင်တယ်ပေါ့နော်ဆိုတော့အဲဒီတက်ဆေးပြားတွေပေါ့နော်အဲဟာတွေတော့ခုလိုလိုဆယ်နဲ့တလုံးမှာအဲဟာတွေတော့လိုတယ်လို့ကျွန်တော်မြင်တယ
်မင်းတပ်မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်လာခြင်းကစပြီးမင်းတပ်စစ်ဆောင်တွေကိုအရေးပေါ်ရိတ်ခါပေးပို့နေတဲ့မုံရွာမြို့ကပြည်သူ့မှပြည်သူတို့အစီအစဉ်တာဝန်ခံကိုဝင်းစော်ခိုင်ကတော့စေဘေးဆောင်တွေကိုရိတ်ခါဖြတ်တောက်နေတဲ့ကိစ္စအပေါ်နိုင်ငံတကာအတိုင်းဝိုင်းကကူညီဖြည့်ရှင်းပေးဖို့တောင်းဆိုလိုက်ပါတယ
်မင်းတပ်ကိုသွားမဲ့လမ်းကြောင်းမှန်လို့များကိုဖိတ်ဆို့ပြီးတော့မှဒီအခြေခံစားတောက်ကုန်ဖြစ်တဲ့တန်စီစီဝါကလေးသူငယ်တွေအမျိုးသမီးတွေအတွက်အနွေးတွေစတဲ့ကူညီကယ်ဆယ်ရေးဆိုင်ရာပစ္စည်းတွေဟိုပို့ဆောင်နေတဲ့နေရာမှာဖန်စီမှုတွေဖြည့်ဆည်းမှုတွေတိမ်ဆဲမှုတွေနဲ့အတူအဲ့ဒီလိုမျိုးပို့ဆောင်မှုတွေဘလို့မှဒါမဖြစ်နိုင်တဲ့အနေထားမျိုးရှိတယ်။ဟိုမှာမင်းတပ်မှာရှိနေတဲ့ပြည်သူလူထုဟာဒီခုရာသီဥတုချိန်နေရရောထိုးစစ်ဆင်းနေတဲ့အနေထားမှာအခက်အခဲများစွာကြုံတွေ့နေရတဲ့အတွက်ကျွန်တော်တို့အဓိကဒီစံစီရဲ့စေဝါရဲ့ကိုကျွန်တော်တို့အမြန်ဆုံးပို့ပြီးဖို့လိုအပ်နေတဲ့အနေထားမှာကျွန်တော်တို့ရှိပါတယ်။အဲ့ဒီအတွက်နိုင်ငံတကာအနေနဲ့လည်းပါဝင်ပြီးတော့မှကျွန်တော်တို့မင်းတပ်ပြည်သူလူထုကိုကူညီပေးရကျွန်တော်တို့အနေနဲ့လည်းမေတ္တာရပ်ဆန့်နေပါတယ
်။မင်းတပ်အပါအဝင်ချင်းပြည်နယ်ဒေသတချို့မှာပြည်တွင်းစစ်ဆောင်ဒုက္ခသည်တွေခုလုံနိုင်မဲ့ IDP ဒုက္ခသည်စခန်းတွေတတ်မှတ်ထားတာရှိပေမဲ့စစ်တပ်ကလိုက်လံရှင်းလင်းနေတဲ့အတွက်ဒေသခံတွေဟာနေရာအတီတကျမရှိဘဲမကြာခဏရွှေ့ပြောင်းနေရတယ်လို့ကိုဂျိုးဆက်မန်းကပြောပါတယ
်ဒီရွာတွေမှာတော့ IDP camp ကိုကျွန်တော်တို့တရဝင်ဖွဲ့တော်ဖွဲ့ထားပေမဲ့အဲ့နေရာတွေလည်းသူတို့ကလက်နေချင်းနဲ့စောထားတာရှိတယ်ပေါ့ကွာအဲ့အကြောင်းကတော့ IDP camp ဆိုရင်လည်းစိတ်မချရအောင်မလုံခြုံမှုဆိုတဲ့အနေထားမှာရှိနေတော့ဒီလူထုတွေကမနေရဲကြအောင်အနေနာရောက်ပြီဆိုရင်တို့ကပြေးကြပြီဆိုတော့ချောတိုးထဲမှာနေတဲ့အားလုံးမျိုးတွေရှိတယ်ပေါ့နော်ပြီးတော့ဒီရွာရဲ့ဘေးနားတွေဒီချောင်းထဲတွေမှာတို့ကဒီတလပတ်ဒဲထိုးပြီးခါကြမှာမနေရလည်းရှိပဲပေါ့နော်ပြီးတော့ကျွန်တော်စစ်ပေးရှောင်းနေတဲ့တိုးထဲမှာပဲမွေးတဲ့ဟာလည်းရှိတယ်ဒီမိုးရွာထဲမှာဒီရက်သားလေးသုံးရက်သားကလေးလေးနဲ့ဒီမိုးရွာထဲမှာပြေးပြီးတော့ကလေးအဲ့လိုမျိုးဆုံးရှုံးသွားတဲ့အသက်ဆုံးရှုံးသွားတဲ့ဟာလည်းရှိတယ်
ဒေသခံတွေကတော့မိမိနေအိမ်ကိုပြန်ရမယ့်ရက်ကိုမျှော်လင့်နေပေမဲ့ဘယ်နေလဲဆိုတာမသိနိုင်သေးဘူးလို့ကိုဂျိုးဆက်မန်းကရှင်းပြပါတယ
်။လူတိုင်းကကိုယ့်အိမ်ကိုပြန်ပြီးတော့အေးဆေးပြန်နေချင်တာပေါ့ကွာ။ဒါကတော့ဒီမှာစစ်ပေးချောင်းတဲ့လူအလုံးကအမြဲတမ်းညှိတွားရတော့ပြောတဲ့စကားပါပဲ။ဒါပေမဲ့အဲ့အချိန်ကိုပြန်ရောက်ဖို့ဆိုတော့ကျွန်တော်အချိန်ကြာလာဘယ်လောက်ထိကြာအောင်မလဲ၊ဘာလို့ရင်ဆိုင်ရအောင်မလဲကျွန်တော်မသိနိုင်သေးဘူးပေါ့နော်။
ချင်းပြည်နယ်မှာမင်းတပ်မျိုးဟာစစ်ကောင်စီတပ်တွေကိုအကြိမ်ပေါင်းများစွာခုခံတွန်းလှန်နေတဲ့ဒေသဖြစ်ပြီးအခုနောက်ပိုင်းထန်တလန်မြို့ဘက်မှာပါဒေသခံပြည်သူကာကွယ်ရေးတပ်ရဲ့ခုခံမှုကြောင့်တိုက်ပွဲတွေဆက်ဖြစ်လာပါတယ်ခင်ဗျာ။